ကဲဘောမခါကတာနေဝင်ချက်ခင်ဗျာကျွန်တော်ဒီတက်ချီရွယ်ကိုစိတ်ကျမ်းမာရင်းနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံမှာကြုံရလေရှိတဲ့ပြဿနာအနေထားလေးကိုစပြီးတော့ရှင်းပြပေးပါဆရာ
WHO ရဲ့ခန့်မှန်းချက်အရပြောရင်အသက်60နှစ်ထက်လူကြီးက1980ကျော်ဆိုင်ရင်လူကြီးက2ဆလောက်ကိုရလာပြီအသက်ကြီးလာလို့ရှိရင်အာရုံခံစားမှုပိုင်းဆိုင်ရာမှာခုံးတော့မှာထိခိုက်တာတွေယူရင်းတာတွေရှိသလိုစိတ်ပိုင်းဆိုင်ရာမှာလည်းကိုယ်ကိုယ်သွေးတွေကျောင်းနေသွားတာတို့ပိုဆိုးလာတာတို့ရှိတဲ့သလိုမှန်ညာနဲ့ပတ်သက်လို့လည်းတဖြည်းဖြည်းချင်းတွေးခေါ်တာတွေကနှီးကွေးလာတယ်။မှန်ညာပိုင်းဆိုင်ရာမှာကျွေးရက်တွေရှိလာတယ်။ဒီတင်စိတ်အာယုံခံစားမှုပိုင်းမှာစိတ်လုံချမ်းမှုတွေများပြီးအပြောင်းလဲတွေအများကြီးရှိအောင်တွေးရပါတယ်။အဲဒါနဲ့မကောက်ကျွန်တော်လူငွေနဲ့ပတ်သက်တဲ့အပြောင်းလဲကြီးနေတဲ့ပက်ကြီးတွေဆိုပင်စင်ယူတဲ့အပိုင်းတွေဖြစ်လာပြီးဒီဝိုင်းနဲ့ပတ်သက်တဲ့အခြေခဲတွေရှိလာနိုင်တယ်လို့လူငွေနဲ့ပတ်သက်တဲ့ခါမှာလည်းသူတို့ရဲ့အဆင့်အတန်းသူတို့နေရာပေးမှုတွေဘာတွေကပါလဲဆိုတော့ရော့ချလာတယ်။သူတို့ရဲ့မိသားစုတွေဆုံးရှုံးတာတို့ဒီမောင်နှမတွေချင်းတို့တချင်းနေငယ်ချင်းပေါင်းပြီးနေဆုံးဆုံးလာတော့ရတယ်ទីလာတဲ့ခါမှာဒါတွေကလူငွေနဲ့ပတ်သက်တဲ့အခြေမှုတွေလူငွေနဲ့ပတ်သက်ပြီးတော့ဟိုကစီးကြံဆံမှုတွေပါဖြစ်လာတယ်သူတို့ကပုံမဲ့သူကဲမဲ့သူတွေလိုလာတဲ့ခါမှာတချို့သက်ကြီးရုံတွေဆောက်ချောက်တဲ့ကြီးရတွေကိုရောက်သွားတာမျိုးတွေပါလေရှိတယ်ပေါ့လေအဲ့တော့သက်ကြီးရုံနဲ့ပတ်သက်ရင် 10 to 25 percent လောက်ကဒါသက်ကြီးရုံတွေမှာစိတ်ကျန်းမာရေးနဲ့ပတ်သက်တဲ့ဝေဒနာတွေခံစားရတာကြည်များတယ်ဆိုတာကိုတွေ့ရပါတယ
်ဟုတ်ကဲ့ဒီစိတ်ပိုင်းဆိုင်ရာပေါ့နော်သက်ကြီးရုံကျတနာရပါတွေကိုအဓိကတွေ့ရတယ်ဆရာ
။ဟိုအသက်ကြီးလာတဲ့ခါမှာဟိုငယ်ပြန်ပြီးတော့တတိမိတဲ့ယောဂပေါ့အမှန်ညာနေကျော်နေလာတဲ့ယောဂကဒါတိတိတတ်တာညားတာကိုတွေ့ရမှာပေါ့။ပြောမယ်ဆိုရင်ဒမန်ချလို့ခေါ်တဲ့ဒီငယ်ပြန်အမှန်ညာရောတဲ့ယောဂ900ခန်းလုံးလောက်ရှိတယ်။စိတ်ကြတဲ့ဝိညာဉ်ခံစားရတဲ့ဆိုတာ13.5 ခန်းလုံးလောက်ရှိတယ်။အဲ့ဒီကနေမှတချို့ဆိုရင်အကြောက်တော်တတ်တဲ့ဝိညာဉ်ခံစားရတဲ့သက်ကြီးတွေက100ခန်းလုံးလောက်ရှိတာကိုတွေ့ရပါတယ်။ဒီဓာတ်ရက်မှာထွေထွေဆိုရင်တိတ်ကြုံခဲ့တဲ့ယောဂမျိုးက400ခန်းလုံးလောက်ဒီကိုကြီးကိုသေးချွေးနေတဲ့သူတွေက100ခန်းလုံးလောက်ရှိပါတယ်။နောက်တာတဏှာတွေလွန်စိတ်ကြီးများနေတဲ့ဝိညာဉ်တွေအသက်ကြီးရုံတွေက 0.5% လောက်ရှိပြီ
။ဟုတ်ကဲ့။အဲ့တော့ဆရာခုဒီပြောတဲ့ယောဂတွေတရားအဖြစ်အများဆုံးနဲ့ကာကွယ်မှုလည်းအများဆုံးပေါ့နော်။လုံနိုင်တဲ့ယောဂနဲ့ပတ်သက်ပြီးပြောမယ်ဆိုရင်ဆရာဘယ်ယောဂကိုဆရာစပြီးပြောမလဲ
။အသက်ကြီးပိုင်းမှာဒီစဉံကျသွားလို့ဆိုပြီးတော့ပေါ့လေ memory ပိုင်းမှာအကြောင်းလေးတွေဖြစ်တယ်။သူကအကောင်းလို့ထင်ပြီးတော့ဟုတ်ကောင်းနေတာပဲဒါအသက်ကြီးလို့ဖြစ်တာပဲလို့ထင်တတ်တဲ့ဒီသက်ကြီးကိုသင်ငယ်ပြန်မှတ်ဉာဏ်တတိတိမေးရောတဲ့ယောဂါကိုစပြီးတော့ပြောရင်ကောင်းမှာပေါ့နော
်ဟုတ်ကဲ့ဆရာအဲ့ဒီတော့ဒီသင်ငယ်ပြန်တာလို့ခေါ်တဲ့ဒီသက်ကြီးရွယ်ကိုမှတ်ဉာဏ်ကျော်နေတဲ့ယောဂါနဲ့ပတ်သက်ပြီးတော့အသိဉာဏ်ဆုံးအချက်တွေဆိုရင်ဆရာဘယ်အချက်တွေကိုထောက်ပြမလဲ
မှတ်ဉာဏ်ဒီကျော်လာတာကိုပြောမယ်ဆိုရင်တို့ကအသက်65နှစ်အထက်ဆိုရင် 10% လောက်ကစလာမယ်အဲ့ဒီတော့75နှစ်လောက်ဆိုရင် 25,000 ခန်းလုံးလောက်အထိဒီလိုဆိုတိုးလာတာတွေသူကနာတာရှိလဲဖြစ်တယ်အခုဒီပေါ်မှတ်ညာမိုင်းဆိုင်ရာနဲ့မကဘူးလားပြည်ယူမှုစင်ကြားမှုတွေထွေရင်းလာတယ်ဟိုဘာသာစကားပြောသူတွေပါတဖြည်းဖြည်းထွေရင်းလာတဲ့အဖြစ်တွေဖြစ်လာတယ်တက်တနာတွေသိချင်းနိုင်မှုတွေနည်းလာတယ်လူငွေနဲ့ပတ်သက်တဲ့ဆက်သက်ပတ်သက်မှုတွေလည်းလုံနေလာတာကိုတွေ့ရတယ်ဒါကသူတို့မှာဘာလဲတဲ့ဆိုအပြုတ်မှုပိုင်းဆိုင်ရာနဲ့စိတ်ပိုင်းဆိုင်ရာလက္ခဏာတွေအမျိုးမျိုးနဲ့ပြတ်တတ်တာပေါ့ဟိုကကြီးကြောင်ကြတာတွေတို့တန်တရားစိတ်ကြီးများတာတွေတို့မရှိတဲ့ဟာတွေတုံ့ဆော်မှုမဲ့အာယုံမားတွေရတာမျိုးတွေပါဖြစ်လာတဲ့တော့ကြာဒီဟာတော့တက်ကြီးပိုင်းမှာအတွေ့များတဲ့မှာပေါ့နော်အဲ့တော့သူတို့ဖြစ်တဲ့ကမှလည်းတဖြည်းဖြည်းဆူလာတတ်တာရှိတယ်လို့ပြန်ကောင်းနိုင်တာ500ခန်းလုံးလောက်ကပြန်ကောင်းနိုင်တယ်လို့ဆိုနိုင်တာပေါ့အဲ့တော့ကြာဒါလေးကလည်းနည်းနည်းအရေးကြီးတာပေါ့နော
်ဟုတ်ကဲ့အဲ့တော့ဒီပြန်ကောင်းနိုင်တဲ့အနေအထားကိုဖြစ်အောင်ဆရာကြီးဘယ်လိုမျိုးဖြစ်စစ်ကူတာမျိုးလုပ်ဖို့လုပ်လဲ
တက်ကြီးတွေဖြစ်တဲ့ဒီဟာတွေမှာအခုနောက်ပိုင်းမှာတော့ neurocognitive disorder လို့ခေါ်တာပေါ့လေအာရုံရောနဲ့အသိမှုနဲ့အပြုမှုတွေမှာလာပြီးတော့ထိုးရင်းနဲ့ယောဂါဆိုပြီးတော့ခေါ်တာပေါ့ဒါတို့သကြီးရယ်ဝင်မှာတကယ်တမ်းမှန်ညာရောတဲ့ယောဂမှာအဖြစ်များတော့600-900ခန်းတော့ကအဲဆိုင်မားတောင်ဖြစ်တာနောက်တစ်ခုကကျတော့ဘတ်စကူလာဒမင်းချာလို့ခေါ်တဲ့သွေးကြောတွေထိုးရင်းလို့ဖြစ်တဲ့တကယ်တမ်း3မီလီယောတဲ့ယောဂက30-20ခန်းတော့ရှိတယ်အဲ့ဒါပြီးရင်အောင်ရောတွေမှာထိုးရင်းနဲ့ဟလာ pig disease ဆို liver body disease ဆို parkinsonism တို့ huntington တို့စသဖြင့်အောင်ရောတွေမှာပထမချင်းအသက်ကြီးလို့ရင့်ကျက်လာတာနေပြီးတော့ကျတော့ယိုယွင်းလာလို့ဖြစ်တဲ့ယောဂတွေရှိတယ်လို့ဒီဝါတွေတို့စိတ်တောက်တွေတို့ဖြစ်တာတွေရှိတယ်။သုံးနောက်ထဲမှာရှိတဲ့အဖူအကျိတွေကြောင့်ဖြစ်တာရှိတယ်။အောက်ဆီဂျင်မရလို့ဆိုပြီးဖြစ်တာရှိတယ်လို့ဒဏ်ရာကြောင့်ဖြစ်တာရှိတယ်။ယောဂါပိုးတွေကြောင့်ဖြစ်တယ်လို့ HIV တို့လို့ယောဂါပိုးတွေကူးစက်လို့ဖြစ်တာတွေရှိတယ်လို့အာဟာရချို့ယွင်းလို့ဖြစ်တာတွေရှိတယ်။ခန္ဓာကိုယ်ရဲ့ဖြစ်ပျက်ပြင်းကြောင့်လည်းမက်တာဘောလစ်ဇင်မမှန်လို့ဖြစ်တာရှိတယ်လို့သူတို့ဒမန်ချာဆိုတာရှိတယ်။အဲ့တော့ဒီထဲမှာသုံးနောက်တဲ့ဘတ်စကာဒမန်ချာတို့လို့ဒီဝါတို့အစိတ်တောက်တို့ကြောင့်ဖြစ်တာတွေလို့အထက်မှာအကျိအဖူတွေကြောင့်လို့အောက်ဆီဂျင်တို့ခံရရတာတို့ယောဂါပိုးကူးစက်ခံရတာတို့ ခါရကျူတယ်လားလို့သူတဲ့ဟာတွေကကာကွယ်လို့ရတဲ့ယောဂါတွေလို့ပြောရမှာပေါ့
ဟုတ်ကဲ့ဆရာအဲ့တော့ကာကွယ်ရေးအတွက်ဆရာဘယ်လိုမျိုးတွေလုပ်နေလဲဆ
ရာငယ်ငယ်ရွယ်ရွယ်ကလေးကကျွန်တော်တို့အမှားရပြီးဝမျက်တာတဲ့အစာတောက်တွေကိုစားကြမယ်လေ့ကျင့်ခန်းတွေမှန်မှန်လုပ်မယ်အုံနောက်ကအောက်ဆီဂျင်လေ့ကျင့်ခန်းအောင်လုပ်ရှားမှုတွေလေ့ကျင့်ခန်းတွေမှန်မှန်ကန်ကန်လုပ်မယ်အဲ့ဒါအပြင်အသက်ကြီးလာတဲ့ခါမှာမမေ့မလျော့အောင်ဒီမှတ်ဉာဏ်နဲ့ပတ်သက်တဲ့ဟာတွေအများနဲ့ဆွတ်လက်ထက်မြက်နေအောင်စာပေလေ့လာတာမျိုးတွေလေ့ကျင့်ခန်းဒါသုံးနောက်လေ့ကျင့်ခန်းရောခန္ဓာကိုယ်လေ့ကျင့်ခန်းတွေရောလုပ်ဖို့တွေလိုပါတယ်ဒါလည်းမကောင်းယောဂါဖို့တွေမဝင်ရောက်နိုင်အောင်ကာကွယ်တဲ့ဒီစနစ်တွေနဲ့ကျန်းမာရေးအတွက်ညှတာတဲ့ဉာဏ်မှုစနစ်ကိုလုပ်မယ်ဆိုရင်ဒီဟာတွေတော်တော်များများကာကွယ်နိုင်ကြဖြစ်မယ
်ဟုတ်ကဲ့အဲ့တော့တကယ်လို့ဒီကာကွယ်တဲ့ခြေရာတွေကဖြစ်လာခဲ့ရောဆရာကြီးဒီယောဂါနဲ့ပတ်သက်ပြီးတော့ကုသမှုတွေရှားမလို့ရှိလဲ
အခုနောက်ပိုင်းမှာစီးပွားတွေကတော်တော်များများပေါ်ပေါက်နေပြီဆိုတော့ဘုံနောက်ထဲမှာသွေးလက်ပတ်တာတွေမှန်ကန်တဲ့ပြီးပြီရှိတယ်ဘုံနောက်ထဲမှာသွေးလက်ပတ်တာမှန်မှာအောက်ဆီဂျင်လေ့ကျင့်ကောင်းအောင်လုပ်ပြီးတဲ့ဆေးမျိုးတွေရှိတယ်အဲ့ဒီဆေးမျိုးတွေကိုတစ်နေ့တစ်ကြားသင်းပြီးတဲ့ဆင်တိုးတိုးပြီးပေးသွားတာရှိသလိုအာဟာရပြည့်ဝမျက်မျက်တရစားဖို့စီစဉ်ပေးတာတွေရဲ့မိခင်ငန်းတွေအလုပ်ခိုင်းတာတွေရဲ့ meditation လို့ပါလို့အသက်စီမင်းချူသွင်းချူထုတ်လေ့ကျင့်ခန်းတွေအဖြစ်စိတ်ပိုင်းဆိုင်ရာလေ့ကျင့်ခန်းတွေအဖြစ်လုပ်ပြီးတဲ့နည်းပညာနဲ့လုပ်မယ်ဆိုရင်တော်တော်များများကုသနိုင်တဲ့အဆင့်မျိုးရှိရဲ
့ဟုတ်ကဲ့ဒီတကယ်ပြန်လာဖြစ်တဲ့ဒီအမှတ်ဉာဏ်ကြောက်ရတဲ့ပတ်သက်ပြီးတော့တခြားရေးကြည့်တဲ့ချက်ပေါ့
မင်းရောတာတွေများလာတဲ့အခါမှာဟိုအာကျန်တရားကျန်ဖြစ်တာတို့ဟိုသွားတာလာတာတွေမှာမှားတာတို့မဖြစ်အောင်သူ့ checklist တွေလုပ်ပြတာတို့ပစ္စည်းတွေကိုသူ့နေရာနဲ့သူထားတာတို့ဆိုတာမျိုးတွေအဆင့်ပြောင်းလုပ်ပြလိုက်လို့ရှိရင်သူ့ကိုကူညီပြီးသားရမှာပေါ့နောက်တစ်ခုကလည်းသိတွေပြင်းနေတဲ့ရေအောင်ကရန်ဖြစ်တာမျိုးတွေငန်းပန်းနာမျိုးတွေဒီတက်တယ်အဲ့တော့အဲ့လိုမျိုးမရှိအောင်ကလည်းစောင့်ကြည့်ပြီးတော့ဧဝါတွေကိုစနစ်ကျချိန်ပြဲပြီးတော့ကျတော့ဆရာဝန်ကြီးတွေနဲ့ကြက်တာပြီးတော့စောင့်ရှောက်မှုကောင်းကောင်းပေးဖို့လိုတာပေါ့
ဟုတ်ကဲ့စီစီများကျေးဇူးပါဆရာ